ပူပြင်းခြောက်သွေ့တဲ့နေရာတွေမရောက်ခင်မှာမြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့မိလောင်မှုတွေကြောင့်ဆုံးရှုံးမှုတွေဟာမနစ်တနစ်လုံးထက်ပိုများနေတဲ့အကြောင်းမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ရှင်
။2016ဇန်နဝါရီလကနေဖေဖော်ဝါရီလလယ်အထိမိလောင်လို့ဆုံးရှုံးခဲ့တဲ့တန်ဖိုးဟာကျပ်တန်းပေါင်း4000ကျော်ရှိနေပြီ။2015တနစ်လုံးမိလောင်လို့ဆုံးရှုံးခဲ့တဲ့တန်ဖိုးတက်တော့ကျေစားကြောင်များပြနေပါတယ်။2015ခုနှစ်မှာတော့တနင်္ဂနွေလုံးမိလောင်မှုပေါင်း2000နီးပါးဖြစ်ပွားခဲ့ပါတယ်။အခု2016နှစ်စမ်းပိုင်းမှာတော့မိလောင်မှုပေါင်း200နီးပါးရှိနေပြီအများစုကတော့ပေါ်ဆာမှုတွေကြောင့်ဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးမိတက်ဦးစီးမှုဒုတိယညွှန်ကြားရေးမှူးဦးတော်ရာကတော့မိလောင်ကျွမ်းမှုတွေနဲ့ပတ်သက်လို့အခုလိုပြောပါတယ်
။မိဖို့မိကြောင်လောင်တာလက်အစ်ကြောင်လောင်တာ85-90ရာနှုန်းလောက်ကပေါ်ဆာလို့လောင်တာတွေဖြစ်တဲ့အတွက်အားလုံးကသတိဝိရိယနဲ့ကျွန်တော်တို့သတိရှိရှိနဲ့ဒါကျွန်တော်တို့ကလုပ်ကင်ဆောင်ရွက်ကြဖို့
ပါရဒီမတော်လေးခင်ပါပဲမြန်မာနိုင်ငံရဲ့နေ့အပူချိန်ဟာ40စင်တီဂရိတ်ကျော်လာနိုင်တဲ့အတွက်နွေရာသီမှာအပူချိန်ဘလောက်ထိမြင့်နိုင်မလဲဆိုတာကတော့စိုးရိမ်ရတဲ့အခြေအနေဖြစ်နေပါတယ်ဒါအပြင်မြန်မာနိုင်ငံမှာခံစားနေရတဲ့အယ်နီညိုရာသီဥတုဟာအလွန်ပူပြင်း6တွေ့စေတတ်တာကြောင့်မိဘအနေကိုအထူးသတိထားကြဖို့လိုတယ်လို့လည်းသဘောပတ်ဝန်းကျင်ပညာရှင်တွေကပြောဆိုထားကြပါတယ်အဲ့လိုအပူချိန်မြင့်တက်နေတဲ့အတွက်မိလောင်မှုတွေဖြစ်လာရင်ဘယ်လိုလုပ်ဆောင်ရမလဲဆိုတာကိုမြန်မာနိုင်ငံမိတက်တပ်ဖွဲ့ကဒုတိယညွှန်ကြားရေးမှူးဦးအောင်စိုးရိမ်ကအခုလိုပြောပါတယ်
ပေးခဲ့တဲ့ချိန်ဒီမှာကျွန်တော်တို့ညှိနှိုင်းတက်နိုင်ဖို့အတွက်ဒီတက်ဆိုင်ရာကံကံရှင်တပတ်မို့လေဒီစတဲ့တွေးရှိသူပါပေါ့နော်ကိုယ်ဒီမှာအတင်းဆောင်ထားတဲ့မိသက်စီဘူးတပတ်မို့ရေဖို့ပေါ့နော်တပတ်မို့လေရလက်ပစ္စည်းတွေနဲ့ညှိတက်လို့ရှိရင်ဒါလွယ်လွယ်ကူကူနဲ့ညှိသွားမှာပါအဲ့လိုလွယ်ကူနဲ့ညှိသွားနိုင်အောင်တော့ကျွန်တော်တို့အိမ်ဒီမှာနေရာတိုင်းမှာရှိတဲ့ရှိတဲ့အဲ့လားမိဘကျွတင်တာကိုပစ္စည်းပဲဥပမာရှင်နေကြဆိုမိသက်စီဘူးပေါ့နော်ဘုကင်းနဲ့ဆိုရင်ဒါပြည်သူတွေလည်းမိသက်စီဘူးဒါဆောင်ထမ်းတင်ပါပြီ
ဒီနှစ်စမ်းပိုင်းမှာဆိုရင်တော့ကြီးမားတဲ့မိလောင်မှုတွေဟာရန်ကုန်မြို့မင်္ဂလာဆေးလက်ပုတ်တာမြို့နမ်ဆန်မြို့တနင်္လာရီတိုင်းပြည်တော်မြို့ကစိုက်ကြကြီးရွာမိလောင်မှုတွေပဲပါတယ်အဲ့ဒီမိလောင်မှုတွေကြောင့်နေအိမ်နဲ့ဆိုင်ရာပေါင်း1000ကျော်ဖျက်ဆီးဆုံးရှုံးခဲ့ပါတယ်မီးလောင်ခဲ့ပြီဆိုရင်တော့ခံစားရတဲ့သူတွေဟာအနည်းနဲ့အများတော့ဒုက္ခရောက်ကြပါလေ။နမ်ဆန်မြို့လိုမျိုးမီးလောင်ခဲ့ပြီဆိုရင်တော့အရင်လိုပြန်ဖြစ်ဖို့အတွက်ပြန်လည်ထူထောင်ရေးကိုအချိန်ယူပြီးလှုပ်ဆောင်ရတော့မှာပါ။ဒါကြောင့်မိဘအနေကိုကြိုတင်ကာကွယ်ဖို့အတွက်ဘာတွေလုပ်တင်လဲဆိုတော့ကိုလည်းမြန်မာနိုင်ငံမိတက်တပ်ဖွဲ့ကဒုတိယညွှန်ကြားရေးမှူးဦးအောင်စိုးရင်ကအခုလိုပြောပါရစေ
။ကြိုတင်ကာကွယ်ဆိုင်ရာပစ္စည်းတွေကိုစောင့်ထားခြင်းဖြင့်တန်ဖိုးများတယ်လို့တချို့တွေကထင်ကြပါလေ။ဒါကြမ်းကြတော့ကျွန်တော်တို့ဒီကုန်ကျစရိတ်ကမိလောင်ဆုံးရှုံးမှုနဲ့နှိုင်းရှင်လို့ရှင်ဘာမှမပြောပလောက်ပါဘူးအင်မတန်မှနေပါတယ်နော်အဲ့ဒီမှာကျွန်တော်တို့မိဘကာကွယ်ရေးအတွက်ဒီတုံဆွဲတဲ့ငွေရလဲနော်အကျိုးရှိစွာယဉ်နီးမြှုပ်နှံခြင်းဖြစ်ပါတယ်ဒီမိဘကြိုတင်ကာကွယ်ရေးပစ္စည်းတွေထားရှိခြင်းအပြင်ကျွန်တော်ရရှိတဲ့အကျိုးကျေးဇူးတွေကအများကြီးပါအဲ့ဒီမှာမှကျွန်တော်ထင်ရှားတဲ့တာရကနှစ်ခုကိုတင်ပြလိုပါတယ်ပထမတစ်ခုကတော့မိမိရဲ့စီစဉ်ဥစ္စာကိုလုံခြုံစေပါတယ်နော်ဒုတိယတစ်ချက်ကတော့သူတို့ဘာရဲ့စီစဉ်ဥစ္စာကိုချမ်းသာရရစီပါလေ
။ဂျန်သူမျိုး၅ပါးထဲမှာတပါးအပါဝင်ဖြစ်တဲ့မိဘကတော့ခံစားရတဲ့သူတွေအတွက်မသက်သာလာပါဘူး။ဒါကြောင့်သက်ဆိုင်ရာပညာရှင်တွေကဒီနှစ်နွေရာသီအတွက်မိဘကိုကြိုတင်ကာကွယ်ထားကြဖို့တိုက်တွန်းနေကြပါလေ။